အပိုင်းတပုံပြင်အခန်းတဖျားသခင်သည်မိသားစုတစုကိုလိုချင်ခဲ့ပါသည်ဖျားသခင်အကြောင်းအကျွတ်မှရှိတဲ့ပထမအုပ်ဆုံးသောထင်မြင်ချက်သည်မမြင်နိုင်သောဖခင်တူမဟုတ်ပါဖျားသခင်သည်ဖန်ဆင်းရှင်တူဖြစ်ပါသည်ဝေးကွာသောစွန့်အားရှင်တူဖြစ်ပါသည်သူသည်အကျွတ်နဲ့တယောက်စီတိုင်းတို့၏အကြောင်းကိုသိရှိထားသည်ဟုကျွန်ုပ်ယူဆပါသည်သို့တော်လည်းသူဘာကိုစဉ်းစားနေကြောင်းသို့မဟုတ်သူအကျွန်ုပ်အကြောင်းသို့မဟုတ်ဤကဘာကြီးထဲမှရှိသောအခြားလူမျိုးများအကြောင်းကိုစဉ်းစားနေပါသလားဆိုတာကိုကျွန်တော်လုံးဝမသိထားပါသူတည်ရှိတယ်ဆိုတာကိုကျွန်တော်ယုံကြည်ခဲ့ပါတယ်ဒါပေမဲ့သူဟာအခန်းထဲမှာအကျွန်ုပ်နဲ့အတူရှိနေတဲ့ဝိညာဉ်တော်တစ်ခုကဲ့သို့အကျွန်ုပ်မထင်ခဲ့ပါအဲ့ဒီအစာဖျားသခင်ဟာကျွန်ုပ်အခက်အခဲကြုံတွေ့ရတဲ့အချိန်မှာတခါတရံသူ့ရဲ့အာယုံစူးစိုက်မှုကိုကျွန်တော်ရရှိကောင်းရရှိနိုင်မဲ့အကဲခတ်လေ့လာသူတူဖြစ်သည်ဟုထင်မြင်မိခဲ့ပါတယ်ဖျားသခင်ကကျွန်ုပ်ကိုနာကျင်မှုပေးစီခြင်းနဲ့သူရမဟုတ်သူကျွန်ုပ်ကိုမနှက်တဲ့ဘူးလို့မမြင်ခဲ့ပါဘူးကျွန်တော်တို့ကတော့ဖျားသခင်ဟာစစ်မှန်တဲ့ဖျားဖြစ်တယ်ဆိုတာလက်ခံခဲ့ပါတယ်ဒါအပြင်သူဟာယံလိုမုန်းထားတဲ့သူဖြစ်တယ်လို့လည်းထင်မြင်ရန်အကြောင်းပြချက်ကျွန်တော်တွင်ဘာမှမရှိခဲ့ပါဘူးသို့တော်လည်းအီမြလောက်သာဖြစ်ခဲ့ပါတယ်ပျောက်တော့သူကြာရင်မိဆိုတဲ့ဆူရစကားအတိုင်းဖြစ်ပါတယ်ကျွန်တော်ဖျားသခင်အကြောင်းသင်ယူစရာအကြောင်းအများကြီးရှိပါတယ်။ကျွန်တော်ကသူ့ကိုရှာဖွေခဲ့တာမဟုတ်တဲ့အတွက်ကြောင့်သူကကျွန်တော်ကိုမရှာဖွေနေဘူးလို့ကျွန်တော်ယူဆခဲ့ခြင်းဖြစ်ပါတယ်။အကယ်၍ဖျားသခင်ကျွန်တော်ကိုရှာဖွေနေခဲ့သလားလို့တူဦးတယောက်ကမေးမြန်းနေခဲ့သည်ရှိသောဖျားသခင်ကထို့အရာထက်ပိုကောင်းတဲ့အရာတွေကိုလှုပ်ဆောင်ရန်အတွက်ဖြစ်နေလို့ကျွန်တော်ပြောပြခဲ့ပါတယ်။ဖျားသခင်ရဲ့အာယုံဆွဆက်မှုများစွာကိုလိုအပ်တဲ့ကောင်းတဲ့အရာသူတို့မဟုတ်ဆိုးတဲ့အရာကိုကျွန်တော်မလုပ်ဆောင်ခဲ့လို့လို့ကျွန်တော်တွေးတောထင်မှတ်ခဲ့ပါတယ်တာဟာမှားယွင်းခဲ့ပါတယ်ဖျားသခင်ကကျွန်တော်ကိုရှာဖွေနေခဲ့ပါတယ်ကျွန်တော်ကမသိခဲ့လို့ပါအခုကျွန်တော်သိသွားပြီဖျားသခင်ကကျွန်တော်ကိုရှာဖွေခဲ့ပါတယ်ဘာလို့လဲဆိုရင်တာဟာသူ့ရဲ့တဘာဝဖြစ်ပါတယ်သူဟာကျွန်တော်အတွက်မြုံနံထားပါတယ်ဖျားသခင်အကြောင်းဒီအရာကိုကျွန်တော်တို့ဘယ်လိုသိနိုင်ပါသလဲဒီမိခွန်းဟာအကျွန်ုပ်တကြိမ်ထက်မနည်းမင်းမြင်ခဲ့တဲ့အရာဖြစ်ပါတယ်ဒါကြောင့်ဒါတွေကိုနောက်တစ်ဖန်စောင့်ကြည့်ပါနှိုင်းရှင်စင်ချင်မှုတစ်ခုအနေဖြင့်အကျွန်ုပ်အကြောင်းအားဖြင့်အစပြုကြပါစို့ဒါတွေဟာတာမန်ပဲဖြစ်ပါတယ်ကျွန်တော်တို့အစိတ်အပိုင်းကျွန်တော်တို့ပြုလုပ်ခဲ့တဲ့အရာများအကြောင်းဂရုစိုက်ရန်အထူးသဖြင့်၎င်းတို့သည်စူးစမ်းအားထုတ်မှုများစွာလိုအပ်ပါကတစုံတစ်ယောက်သောသူသည်လှောင်ပြောင်ခြင်းတင်ငယ်စေခြင်းပျက်စီးစေခြင်းသူတို့မဟုတ်ကျွန်တော်တို့ပြုလုပ်ခဲ့သည့်ရရှိအောင်မြင်ခဲ့သည့်သူတို့မဟုတ်အရင်ဦးဆုံးတွေးမြင်ခဲ့သည့်တစုံတရာကိုသူတို့ဟာကဲ့သို့ကြွေးကြော်ခြင်းပြုလုပ်သည့်အခါတွင်ပုံမှန်အားဖြင့်ကျွန်တော်တို့ဟာစိတ်ဆိုးမီသူတို့မဟုတ်မကြေမချမ်းဖြစ်ကြလိမ့်မည်ထိုအရာများကိုမခံစားအချင်းသည်ပုံမှန်မဟုတ်ပါဒီလူမျိုးကျွန်တော်တို့ခံစားရသည်ထက်ဒီလူမျိုးကျွန်တော်တို့ကိုဖန်ဆင်းထားသောကြောင့်ဖြစ်ပါတယ်ကျွန်တော်တို့ကကိုယ့်ကိုယ်ကိုနားလေသဘောပေါက်သူများဖြစ်ကြပါတယ်ကျွန်တော်တို့အားလုံးဟာအတွင်းစိတ်စိတ်ဤဘဝဆိုတာမျိုးရှိပါတယ်ကျွန်တော်တို့ဟာကျွန်တော်တို့ရဲ့အသိဉာဏ်ပညာကိုကျွန်တော်တို့လူချင်းသည့်အရာနဲ့ကျွန်တော်တို့ထံကျင်နာမှုနဲ့ဆုံးရှုံးမှုကိုဆောင်ယူလာမည့်အရာမဟုတ်ပဲကျွန်တော်တို့ထံပျော်ရွှင်မှုကိုဆောင်ယူလာပေးမည့်အရာကိုရရှိရန်အတွက်အသုံးချကြပါတယ်ကျွန်တော်တို့ဟာအလင်းတင်တယ်လို့သူတို့မဟုတ်ရည်ရွယ်ချက်မရှိဘဲနဲ့သူတို့မဟုတ်ရည်ရွယ်ချက်ရှိရှိဖြင့်ပြုမူတတ်ကြပါတယ်ကျွန်တော်တို့ဟာကျွန်တော်တို့ရဲ့စင်ချင်တုံတရားနဲ့ဝန်တွင်အသည့်စိတ်၏ဥဆောင်လမ်းပြမှုအောက်တွင်ရှိနေကြပါတယ်။ဒီအားလုံးဘာကြောင့်မှန်ကန်မှုရှိတယ်ဆိုတာကိုတာရက အများကြီးရှိပါတယ်အရေးမပါတဲ့ကျွန်တော်တို့ပြုလုပ်တဲ့သေးငယ်တဲ့အရာများကိုပင်လျင်ရည်ရွယ်ချက်ရှိရှိဖြင့်ပြုလုပ်ကြပြီးကျွန်တော်တို့စဉ်စားတွေးခေါ်ခြင်းရဲ့ဥဆောင်လမ်းပြမှုအောက်တွင်ရှိနေကြပါတယ်ကျွန်တော်တို့ဟာသွားတိုက်တက်ကြပါတယ်ဘာလို့လဲဆိုရင်သွားပူစားခြင်းနဲ့ပါဇက်အနတ်ဆိုးခြင်းတို့ကိုကျွန်တော်တို့မလိုချင်တဲ့ကြောင့်ဖြစ်ပါတယ်ကျွန်တော်တို့ဟာအိယာကနိုးထလာကြပါတယ်ဘာဖြစ်လဲဆိုရင်ကျွန်တော်တို့အလုပ်ကိုထိမ့်သိမ်းခြင်းလို့ဖြစ်ပါတယ်တရမဟုတ်တစုံတရာပျော်မွေ့စရာလှုပ်ဆောင်ဖို့ရန်အတွက်ရှိတဲ့ကြောင့်ဖြစ်ပါတယ်ကျွန်တော်တို့ဟာညာဘက်အစားဘယ်ဖက်ကိုတွေးကြပါတယ်အကြောင်းမှာကျွန်တော်တို့တဏီယာကိုသွားစရာရှိတယ်လို့ဆိုရပါစို့ယုံတိမရှိဘူးလို့ခေါ်ရရနိုင်တဲ့တစုံတစ်ခုကိုကျွန်တော်တို့လှုပ်ဆောင်သည့်ထိုအချိန်ခါများမှာဒါတွေကျွန်တော်တို့ဟာလိုချင်တဲ့ရလက်အချို့ကိုလိုချင်နေသောကြောင့်ဖြစ်ပါတယ်ဒါအပြင်မကောင်းသောအရာအချို့ကိုကျွန်တော်တို့ပြုလုပ်သည့်အခါ၌ပင်တနည်းနည်းအားဖြင့်ကျွန်တော်တို့အတွက်ကောင်းလာလိမ့်မည်ဆိုတဲ့စဉ်စားတွေးခေါ်မှုကြောင့်ဖြစ်ပါတယ်အခြားဘာအတွက်ကြောင့်အာကစားယုံထဲမှာကျွန်တော်တို့သွားပြီးအာကစားလက်ကျင့်ပြုခြင်းလုပ်ကြပါသလဲသူတို့မဟုတ်ကျမ်းမာရေးအတွက်ကောင်းတဲ့အစာအဟာရကိုစားရပါမည်နီတဘာဝအရကျွန်တော်တို့ဟာရည်ရွယ်ချက်ကင်းမေ့သောသူများမဟုတ်ပဲရည်ရွယ်ချက်ရှိသောသူများဖြစ်ကြပါတယ်နောက်တစ်ဖန်ဤအရာဟာစန့်ကျင်ဘက်သည်ကျွန်တော်တို့အထက်မှရှိသောအတွေးအခေါ်ပိုင်းဆိုင်ရာသူတို့မဟုတ်စိတ်ခံစားမှုပိုင်းဆိုင်ရာပြဿနာ၏လက္ခဏာတစ်ခုဖြစ်ပါလိမ့်မယ်ဤကိုယ်ဤအချင်းကိုတမချန်းဆိုင်ဘုရားသခင်သည်ပိုင်ဆိုင်ထားပါれဘုရားသခင်သည်သူပြုလုပ်ပြီးသောအရာကိုခံစားရန်ကိစ္စရအများကိုလုပ်တတ်ပါれဘုရားသခင်သည်တစုံတရာကိုလွတ်အပ်သဖြင့်သူသည်လူသားများကိုဖန်ဆင်းခဲ့ခြင်းမဟုတ်ပါသူသည်အထီးကျန်ခြင်းမဖြစ်ခဲ့ပါသူသည်မပြည့်မစုံမဖြစ်ခဲ့ပါဒါအပြင်သူသည်အပေါင်းအဖော်လည်းမလိုအပ်ခဲ့ပါဖျားသခင်ဒီဘာတစ်ခုမှမလိုအပ်ခဲ့ပါအကြောင်းမှသူသည်ဖျားဖြစ်ပါသည်သူ၏လက်တော်ဖြင့်ပြုလုပ်ထားသည့်အရာများကိုခံစားရန်အရာဝတ္ထုများကိုဖန်ဆန်းခဲ့ခြင်းဖြစ်ပါれထို့နောက်သူဂယုအစိုက်ဆုံးသောအရာများမှာသူနှင့်တူအောင်ဖန်ဆင်းထားတဲ့အရာများဖြစ်ပါれဒီအရာများဟာသူ၏ပုံသဏ္ဍာန်အတိုင်းဖြစ်သည်ဟုတမန်ကျမ်းစာမှာဖော်ပြထားပါれကဘာဦးကျန်းအခန်းကြီးတဲ့အခန်းငယ်26ထဲမှာထောအရာများမှာတင်တဲ့ကျွန်ုပ်တို့ဖြစ်ပါတယ်ကျွန်ုပ်တို့ဘဝအဆက်အကြောင်းအစပြုသည့်နေရာဘာကြောင့်ဘုရားသခင်ကျွန်ုပ်တို့ကိုလိုချင်ကြောင်းပုံပြင်ဇက်လန်းသည်ကျွန်ုပ်တို့ဟာကျွန်ုပ်တို့ဖန်ဆင်းရှင်ဖြစ်တယ်ဆိုတဲ့တမန်ကျမ်းစာပါစစ်ကူးနဲ့အစပြုခဲ့ပါတယ်ကျွန်ုပ်တို့ဟာဒီအရာတွေကိုအပြည့်အဝအနားလည်နေစွမ်းမရှိပါတော့လေရလမဘုရားသခင်တီစီချင်တဲ့ကြောင့်မလို့ကျွန်တော်တို့ဟာတီနေရအချင်းဖြစ်တယ်ဘုရားသခင်ဒီအလင်းတင်တယ်လို့မပြုလို့တတ်ပါသူသည်ယူရချက်နဲ့လှုပ်ဆောင်ပါတယ်သူသည်လူသားများဖန်ဆင်းတဲ့အခါမှာသူအထဲတွင်လက်ဟာနေသည့်တစုံတရာကိုဖြစ်စည်းရန်ကြိုးစားလှုပ်ဆောင်နေခဲ့ခြင်းမဟုတ်ပါဘူးသူသည်ကျွန်တော်တို့ကိုမလို့အပ်ခဲ့ပါသို့တော်လည်းပဲသူဒီအကျွန်ုပ်တို့ကိုဖန်ဆင်းခဲ့ခြင်းဖြစ်ပါတယ်သူကျွန်ုပ်တို့ကိုဘာရည်ရွယ်ချက်နဲ့ဖန်ဆင်းခဲ့တယ်ဆိုတာအတွက်ကြိုးချောင်းစီလျော်တဲ့ရှင်းပြချက်တစ်ခုရေးတာရှိပါတယ်ဘုရားသခင်ဒီကျွန်ုပ်တို့အားပျော်မွေ့စေရန်နဲ့ကျွန်တော်တို့ဒီသူ့ကိုပျော်မွေ့ဖို့ရန်အတွက်ကျွန်ုပ်တို့ကိုတည်ရှိစေခဲ့ခြင်းဖြစ်ပါတယ်ဘုရားသခင်ဒီကျွန်ုပ်တို့ကိုဖန်ဆင်းခဲ့သဖြင့်သမာကျမ်းစာကသူ့ကိုကျွန်တော်တို့ဤဖခမီးတော်နဲ့အာရဏပိုင်းကစပြီးတော့လူများကိုသူ့အသားသမီးများဟုရည်ရွယ်ထားပါတယ်။ဒါကြောင့်သမာကျမ်းစာကဖခင်သခင်နဲ့သူ့ဤကျွန်တော်တို့ဆက်ဆံရေးကိုဖော်ပြရန်မိသားစုအတုံးအနှောင်းကိုအတုံးပြုထားတာဖြစ်ပါတယ်။ဒီအရာဒီတိုက်ဆိုင်မှုမဟုတ်ပါဘူး။သို့တော့ကျွန်တော်ဒီဇက်လန်းထဲမှာရှေ့ကိုအများကြီးခုံကျော်ခဲ့ပါတယ်။တမာကျန်းစာမှာရှိတဲ့မိသားစုအခြေပြုထားတဲ့ဘာသာစကားအသုံးအနှုံးအတွက်အခြေအနေကိုအမှန်တကယ်နားလည်ဖို့ရန်ဒီကဘာဦးကျန်းကနေပြီးတော့လူသားတွေကိုဖျားသခင်မဖန်ဆင်းခင်အချိန်ကို ကျွန်တော်တို့ပြန်သွားဖို့လိုအပ်ပါတယ်။တင့်ကိုအံ့အားတင့်စင်းနေပါတယ်။ဒါပေမဲ့ဖျားသခင်ကထောအချင်းခါ၌လည်းတူဦးဒီမဟုတ်ခဲ့ပါ။သူဟာအဖော်မင့်နေသောကြောင့်ကျွန်တော်တို့ကိုဖန်ဆင်းခြင်းလည်းမဟုတ်ဒီမှာကျွန်တော်တို့စိတ်ချမှုဖြစ်ရခြင်းအတွက်နောက်ထပ်အကြောင်းပြချက်တစ်ခုဖြစ်ပါတယ်။ဖျားသခင်ဒီကျွန်တော်တို့ကိုမဖန်ဆင်းခင်၌သူဒီအခြားအသိဉာဏ်ရှိသောတက်ရှိအရာများကိုဖန်ဆင်းခဲ့ပြီးဖြစ်ကြောင်းတမန်ကျမ်းစာကကျွန်တော်တို့ကိုဖော်ပြထားပါတယ်။တမန်ကျမ်းစာကသူတို့ကိုဖျားသခင်သားတော်များဟုခေါ်ဆိုထားပါတယ်။ကျွန်တော်ဟာသူတို့ကိုကောင်းကင်တမန်ဟုခေါ်ကြပါတယ်။ဖျားသခင်ဒီကဘာမြကြီး၏ဖောင်ဒေးရှင်းကိုချသည့်အချိန်တွင်ဖျားသခင်သားတော်များသည်ဝမ်းမြောက်စွာကြွေးကြော်ခဲ့ကြသည်ဟုတမဟောင်းကျမ်းနာရှိတဲ့ယောဘဝတ္ထုအစာအုပ်ဟာကျွန်တော်တို့ကိုဖော်ပြထားပါတယ်။ယောဘဝတ္ထုအခန်းကြီး38အခန်းငယ်4ကနေပြီးတော့9အထိမှာတွေ့ရပါတယ်။သူတို့ဟာတီရှိနှင့်ခဲ့ပြီးစောင့်ကြည့်နေခဲ့ကြတာဖြစ်ပါတယ်။ဖျားသခင်သားတော်များစကားစုအကြောင်းကိုစဉ်းစားကြည့်ပါ။တူညီသောဟီဘဲအတုံးအနှုံသားတော်များကိုတာသမီများကဲ့သို့အတိတ်ပဲပြန်ဆိုထားနိုင်ပါတယ်။ဖျားသခင်တာသမီများစကားစုဟာမိသည့်အတိတ်ပဲရှိပါသည်။မိသားစုသည်ပြောဆိုဆွေးနွေးမှု၏အကြောင်းအရာဖြစ်သည့်အခါတာသမီများသည်တင်အတုံးပြုသည့်အတုံးအနှုံတစ်ခုဖြစ်လာပါသည်။ယောဘဝတ္ထုအခန်းကြီး38အခန်းငယ်4ကနေပြီးတော့9ဤအကြောင်းအရာများမှာမိသားစုသည်ကောင်းငင်နှင့်ဆိုင်သောသူတို့မဟုတ်တဘာဝအလွန်ဖြစ်သောတစ်ခုဖြစ်ပါတယ်။ဖျားသခင်သည်မမြင်နိုင်သောနိုင်ငံတော်မှာသူဖန်ဆင်းထားတဲ့အသိဉာဏ်ရှိတဲ့တက်ရှိအရာများ၏ဖခင်ဖြစ်ပါတယ်။ဖျားသခင်သည်တဘာဝအလွန်ဖြစ်သောမိသားစုတစ်စုကိုပိန်ဆိုင်ထားနှင်ပြီးဖြစ်သည်ဟုသောအမှန်တရားသည်ကဘာဦးကျန်းအဖြစ်ဖြစ်ရှိအာရဏဧဝပထမအဆုံးလူသားများကိုဖန်ဆင်းခြင်းအတွက်သူ၏လုံဆော်မှုအားအကျွန်တော်တို့နားလေသဘောပေါက်စေဖို့အထောက်အထားတစ်ခုဖြစ်ခဲ့ပါတယ်။ဖျားသခင်ဟာတဘာဝအလွန်ဖြစ်တဲ့မိသားစုအပြင်လူသားမျိုးနွယ်ဝင်မိသားစုတစ်ခုကိုအလိုရှိခဲ့ခြင်းဖြစ်ပါတယ်။မယုံနိုင်လောက်အောင်ပင်ဖျားသခင်ဟာမိသားစုနှစ်စုကိုသူ၏မျက်မှောက်တော်တွင်အတူတကွနေထိုင်စေခဲ့ခြင်းအကြောင်းအေဒင်ဥယျင်အကြောင်းအရာသည်ကျွန်တော်တို့အားပြောပြထားပါတယ်။ကောင်းငင်တမန်များကဲ့သို့လူသားများကိုငကိုကဖျားသခင်မျက်မှောက်တော်တွင်ရှိစီရန်ဖန်ဆင်းထားသည်ဟုဤအကြောင်းအရာကိုဆိုလိုခြင်းဖြစ်ပါတယ်။သို့သောဒီအရာအားလုံးကိုကျွန်တော်တို့မြည်တို့သိရှိနိုင်ပါမည်။ပြန်ကြည့်ကြပါစို့။ဖျားသခင်ဤကျမ်းစာ၌ပထမဦးဆုံးသောစာအုပ်ဖြစ်သည့်ကဘာဦးကျမ်းဟာဖန်ဆင်းခြင်းနှင့်အစပြုထားတာဖြစ်ပါတယ်။ဖျားသခင်ဟာအာရဏဧဝလူသားများထံကိုဤဘုံပြင်ဇက်လန်းရှိသည့်အချိန်တွင်ဖန်ဆင်းခြင်းများစွာကိုပြုလုပ်ခဲ့ပြီးဖြစ်ပါတယ်။ဘုံပြင်ဟာဖျားသခင်မှအပင်များပိုမွှားများတိရစ္ဆာန်များပြန်တက်သောတရဝများနဲ့ကုန်းနေတိရစ္ဆာန်များကိုဖန်ဆင်းခြင်းနဲ့အစပြုခဲ့ပါတယ်။ထိုတရဝတကောင်းမှဖျားသခင်နဲ့ဆက်နွယ်ခြင်းရှိတာကိုမတွေ့ရပါဘူး။သူတို့ဟာဖျားသခင်နဲ့စကားလက်ဆုံပြောဆိုခြင်းလည်းမလုပ်ဆောင်နိုင်ခဲ့ကြပါဘူး။သူတို့ဟာဖျားသခင်နဲ့သူတို့၏စိတ်ကူးများကိုမဝေမျှနိုင်ခဲ့ပါဘူး။သူတို့မဟုတ်သူတို့၏အတိအမှတ်ပြုခြင်းကျေးဇူးကိုလည်းသူတို့အားမဖော်ပြနိုင်ခဲ့ကြပါဘူး။မိသားစုဝင်တဦးသည်တဦးနဲ့တဦးဆက်နွယ်မှုရှိပါတယ်။သူတို့ဟာအတိဉာဏ်ပညာနဲ့ခံစားမှုနဲ့သက်ဆိုင်တဲ့အဆင့်အားဖြင့်အပြန်အလှန်ဆက်သွယ်ကြပါတယ်။သူတို့ဟာမိတ်ဆွေအနေဖြင့်တန်ရုံးစဉ်ကျိုးကိုဖွဲ့စည်းထားတာဖြစ်ပါတယ်။အပင်များနဲ့တရိษံများဟာအအောင်ဝယ်ကောင်းလှပါတော့လေ။သူတို့ဒီဖျားသခင်တာသမီများမဖြစ်နိုင်ခဲ့ကြပါ။သူတို့ဒီမိသားစုမဟုတ်ပါ။ထောရာဟာဖျားသခင်အမှန်တကယ်လိုချင်သည့်အရာဖြစ်ပါတယ်။မိသားစုဘဝပိုင်ဆိုင်မှုရရှိဖို့ရန်အတွက်သူနှင့်တူတဲ့တစ်ခုခုကိုဖန်ဆင်းဖို့လိုအပ်ခဲ့ပါတယ်။ဖျားသခင်ပုံတရံကိုတည်ဆောင်သူများဖျားသခင်သည်ဤလောကကိုအမျိုးစုံသောအပင်များနဲ့တိရစ္ဆာန်များနဲ့ business စီပြီးတဲ့နောက်ပိုင်းမှာသူဒီနောက်ထပ်လှုပ်ဆောင်ရန်အလုပ်ရှိပါသေးတယ်။ဘုရားသခင်ဒီသူ့ပုံတရံနဲ့အညီဆိုတာနဲ့သူနဲ့တတရံဒီဆိုတဲ့အတိတ်တော်တော်ဝါများကိုဖန်ဆင်းဖို့ရန်အတွက်ဆုံးဖြတ်ခဲ့ပါတယ်။ကပ္ပဝုကျံအခန်းကြီး1အခန်းငယ်29မှာတွေ့ရပါတယ်။သူတို့ဟာဘုရားသခင်လောကနဲ့သက်ဆိုင်သောမိသားစုဝင်များဖြစ်ကြပါလိမ့်မယ်။ဖျားသခင်ပုံတရံသည်ဆိုရက်ကျမ်းစာထဲမှာအရေးကြီးတဲ့အယူဆတစ်ခုဖြစ်ပါတယ်လူသားများကိုဖျားသခင်နဲ့တူညီအောင်ဖန်ဆင်းထားခြင်းဖြစ်ပါတယ်ပုံတရံ၏ဖျားသခင်ကကရိယာတစ်ခုအနေဖြင့်စဉ်းစားကြည့်ပါကျွန်ုပ်တို့ကိုဖျားသခင်နဲ့ပုံတရံတူအောင်သူ့ပုံတရံကိုတည်ဆောင်သူများဖြစ်အောင်သူ့ကိုကိုစားပြုရန်ဖန်ဆင်းခြင်းဖြစ်ပါတယ်ဖျားသခင်နဲ့ပုံသဏ္ဍာန်တူခြင်းဆိုဒီမှာဘာကိုဆိုလိုပါသလဲကပ္ပဝုကျံအခန်းကြီး1အခန်းငယ်29ကနေ28မှာကျွန်ုပ်တို့ကိုအဖြေပေးထားပါတယ်ထို့ကြောင့်ဖျားသခင်သည်မိမိပုံသဏ္ဍာန်နှင့်အညီလူကိုဖန်ဆင်းတော်မူ၏ဖျားသခင်ပုံသဏ္ဍာန်နှင့်အညီလူယောက်ျားလူမိန်းမတို့ကိုဖန်ဆင်းပြီးလျင်အချင်းတို့များပြားစွာမွေးဖွားကြလော့မြေကြီးကိုပြည့်စည်၍နိုင်ကြလော့ပင်လေငါတို့ကို၎င်းမိုးကောင်းငင်နှစ်ကို၎င်းအသက်ရှင်၍မြေကြီးပေါ်မှာလှုပ်ရှားတတ်သောသရိษာအပေါင်းတို့ကို၎င်းအုပ်ဆိုးကြလောဟုမိန့်တော်မူ၍သူတို့ကိုကောင်းချီးပေးတော်မူ၏ဖျားသခင်သည်သူ၏ကဘာကိုကောင်းမွန်စွာဂရုစိုက်နိုင်ခဲ့ပါသည်သူဟာဖျားဖြစ်ပါသည်သူမလိုက်နိုင်တဲ့ဘာတစ်ခုမှမရှိပါဘူးဒါပေမဲ့ထိုအစားဖျားသခင်ဟာလောကနဲ့သက်ဆိုင်သောမိသားစုတစုကိုဖန်ဆင်းခဲ့ပါတယ်။သူ့ရဲ့သားသမီးများကိုဖျားသခင်ဖန်ဆင်းခြင်းကင်တွေစီမံရန်နဲ့ထင်းထင်းဆောင်ရှောက်ရန်နေရာတစ်ခုပေးပါလိမ့်မယ်။သူတို့ဟာတင်နန်းသားများနဲ့လက်တွဲဖို့ဖြစ်ကြပါလေ။ဖျားသခင်ပုံတရံနဲ့အညီဖန်ဆင်းခြင်းဆိုတာဟာတိကဘာပေါ်မှာသူ၏ကိုစားပြုခြင်းကိုဆိုလိုပါတယ်။ဖျားသခင်သည်လူသားများအားသူကိုယ်တိုင်လှုပ်ဆောင်နိုင်ခဲ့သည့်အလုပ်တစ်ခုကိုလှုပ်ဆောင်ရန်စေခိုင်းခြင်းဖြစ်ခဲ့ပါသည်။သို့တော်လည်းသူသည်သူ၏သားသမီးများကိုပူးပေါင်းပါဝင်ရန်အလိုရှိခဲ့ပါသည်။ဖျားသခင်အလုပ်ဟာမိသားစုနဲ့ဆိုင်သောလုပ်ငန်းတစ်ခုဖြစ်ပါသည်။အေဒင်ဟာဖျားသခင်၏အိမ်မြတ်မဟုတ်ပါ။အဲ့ဒီအေဒင်ဟာဖျားသခင်အိမ်လို့လုပ်ငန်းရုံးခန်းတစ်ခုဖြစ်ပါသည်။ကျွန်တော်တို့ကိုဖျားသခင်လှုပ်ဖော်ဆောင်ဖက်များအဖြစ်ဖန်ဆင်းခဲ့တာဖြစ်ပါတယ်။ဖျားသခင်ဒီသူဖန်ဆင်းထားတဲ့လူသားများဟာဤကဘာမြေကြီးပေါ်မှာသူ၏ပုံတရံဆောင်ခြင်းအလုပ်ကိုလှုပ်ဆောင်နိုင်ရန်တေချာစွာပြုလုပ်ပေးခဲ့ပါတယ်။သူဒီအသိဉာဏ်ပညာနဲ့ဖန်တီးခြင်းကဲ့သို့အရာများဖြစ်တဲ့သူ၏အည်အသွေးများနဲ့အည်အချင်းအချို့တို့ကိုသူ့အထံတွင်မျှဝေပေးခဲ့ပါတယ်။လူသားသည်ဖျားသခင်ထက်ပို၍ယုံနေသောပုံစံတစ်ခုဖြစ်သည်ဟုတမန်ကျမ်းစာကဖော်ပြထားပါသည်။ကျွန်ုပ်တို့သည်သူနှင့်အတူပူပေါင်းလှုပ်ဆောင်နိုင်အောင်ပူတွဲအုပ်ချုပ်မှုများနဲ့ပူတွဲစောင့်ရှောက်မှုများအဖြစ်သူသည်ကျွန်ုပ်တို့ကိုသူနှင့်အတူပြုလုပ်ခဲ့ပါသည်။ဖျားသခင်ပုံတရံဆောင်ခြင်းသည်အကြောင်းအရာအမျိုးမျိုးကြောင့်အရေးကြီးသောအယူအဆတစ်ခုဖြစ်ပါသည်။၎င်းသည်ကျွန်ုပ်တို့အယောက်စီတန်းတို့ကိုလုံခြုံသောနှဆိုင်သောအထောက်အထားတစ်ခုပေးထားပါသည်။လူသားတိုင်းသည်သူ၏ကလေးနှင့်လက်တွဲဖို့ဖြစ်ဖို့ရန်မှာဖျားသခင်မူလအရင်အမြစ်ဆန္ဒဖြစ်ပါသည်။ထို့အရာမှာလူသားများကိုဖျားသခင်ကြည့်ရှုသည့်ပုံစံဖြစ်ပါသည်။၎င်းမှာလူများကိုကျွန်တော်တို့တွေ့မြင်သင့်သောပုံစံလည်းဖြစ်တင်ပါသည်။ဖျားသခင်ကကျွန်ုပ်တို့တယောက်စီတန်းတို့ကိုတူးနဲ့တူးညီအကိုမောင်မများရင်းချာတူးခဲ့တို့မှတ်ယူစေချင်ပါတယ်ကျွန်ုပ်တို့အားလုံးသည်ဖျားသခင်ကသူ၏မိသားစုထဲတွင်လိုချင်သူများဖျားသခင်ပုံတရံဆောင်သူများဖြစ်သောကြောင့်တူညီသောအဆင့်တန်းရှိသူများဖြစ်ကြပါတယ်လူမျိုးရေးခွဲခြားခြင်းအကြမ်းဖက်ခြင်းကြိုးကင်ချေလည်ခြင်းနဲ့နိုင်ထက်စီးနှင်းပြုခြင်းတို့ဟာလူသားများအတွက်ဖျားသခင်အကြံအစီအစိတ်ပိုင်းထဲမှာမပါဝင်ပါဘူး၎င်းတို့မှာပုံကန်ချင်းနဲ့အ အပိအဆိုးကျိုးရလက်မြတ်ကိုသာရရှိခဲ့ကြပါတယ်။ဖျားသခင်သည်သူချစ်သောလူသားများအပေါ်တွင်အပိရဲ့လွတ်ဆောင်မှုအားမုန်တီးခဲ့တဲ့ဖျားဖြစ်ပါတယ်။ထိုအရာမှာကျွန်တော်တို့အကျင့်စရိတ်တမန်များပြစ်ပြားနေတဲ့အခါမှာအခြားသောအရာများအကြောင်းကျွန်တော်တို့တွေးတောသည့်အခါမှာကျွန်တော်တို့မှတ်မိဖို့လိုအပ်သည့်တစုံတစ်ခုဖြစ်လာပါတယ်။ဖျားသခင်၏ပုံတရံဆောင်ခြင်းသည်ကျွန်တော်တို့အားရည်ရွယ်ချက်ကိုလည်းပေးပါတယ်။ကျွန်တော်တို့တွင်တာဝန်တစ်ခုရှိပါတယ်။တယောက်စီတိုင်းတို့ဟာမြည်မြှပြင်းသိငေတော်သူတို့ရမဟုတ်အာနေတော်သူတို့ရမဟုတ်တက်တန်းတော်သူဖြစ်နေပါစေ။တစုံတဦး၏အသက်တာတွင်ပါဝင်လွတ်ဆောင်ရန်အခန်းကဏ္ဍတရက်ရှိပါတယ်။ဖျားသခင်နဲ့ကျွန်တော်တို့၏မိတ်ဆွေပုံတရံဆောင်တော်သူများချီးမြှောက်စေသည့်ကျွန်တော်တို့လုတ်ဆောင်ချက်တာဝန်တိုင်းသည်ဝိညာဉ်ရေးရာအလုပ်တစ်ခုဖြစ်လာပါတယ်။ဖျားသခင်စိတ်ထဲတွင်တင်းဥဆရာအမှုတော်ဆောင်သူရမဟုတ်ခရိယံဖုန်ကြီးတပါးပါဤအခန်းကဏ္ဍသည်အခြားသောမိတိလုတ်ဆောင်ချက်မျိုးထက်မဆိုအရေးမကြီးပါဘူး။ကျွန်တော်တို့အသက်ရှင်နေထိုင်ရသည့်ပုံစံဟာမိတ်ဆွေပုံတရံဆောင်တော်သူများဖျားသခင်နှင့်အတူရှိချင်းဤအသက်တာနှင့်တဟဇာတဖြစ်ချင်းသည်မြင်မြမိကဲ့သို့ဖြစ်သည်ကိုသူတို့အားသတိရစေဖို့အတွက်ကောင်းကြီးမင်္ဂလာဖြစ်စေပါယံသူတို့မဟုတ်သူတို့အားအမင်္ဂလာဖြစ်စေပါれကျွန်ုပ်တို့လွတ်ဆောင်သည့်အရာသည်အရေးပါပါれထို့ပြင်အချိန်များစွာမှာ၎င်းတို့ကိုတေးငယ်ပြီးညင်းငွေစရာကောင်းတဲ့နီလန်းများဖြင့်ဖြစ်လာပါれဒီအရာအလုံးကြောင့်မလို့ကျွန်တော်တို့လွတ်ဆောင်သည့်နီလန်းအတိုင်းကျွန်ုပ်တို့အဖွင့်မေးခွန်းကိုကျွန်တော်ဖြေဆိုခဲ့ပါတယ်။ဖျားသခင်ဘာကိုအလိုရှိပါသလဲ။သူသည်တင့်ကိုအလိုရှိပါသလား။သူသည်တင့်ကိုအလိုရှိတယ်။သူဟာမိသားစုတစုလိုချင်ပါတယ်။သူဟာလူဖော်ဆောင်ပွဲများကိုလိုချင်ပါတယ်။သူဟာတင့်သည်မိသူမိဝါဖြစ်ကြောင်းနဲ့တင့်အသက်တာသည်သူ့အတွက်တန်ဖိုးရှိတယ်ဆိုတာကိုသင်အားသိစေချင်ပါတယ်။ဒါပေမဲ့ကျွန်တော်တို့အခုအစပြုမှဖြစ်ပါတယ်။ဇလန်းကအများကြီးကြံနေသေးပါတယ်။ကျွန်တော်တို့ကဘာထိတ်ကြီးထဲမှာရှိတဲ့ဘဝအတ္တဖြစ်ကောင်းဖြစ်နိုင်ပါတယ်။ကျွန်တော်တို့ရဲ့အိမ်ထဲမှာပင်ဖိယသခင်လူချင်းတာနဲ့မကက်ညီတာရှိနိုင်ပါတယ်။၎င်းဟာအရာအလုံးကိုဖြစ်စည်းလိုက်တဲ့တစုံတစ်ခုဟာဖြစ်ပြလာနိုင်ပါတယ်။စေနှလုံးပူဆွေးခြင်းသည်အင်မတန်မှကြီးမားလွန်သောကြောင့်ဖျားသခင်ကလူသားများအပေါ်တွင်အရှုံးပေးလူနေပါဖြစ်ခဲ့ရပါသည်